အမေရိကန်ဒေါ်လာ34ဘီလီယံကိုတရုတ်သင်္ကုန်ပစ္စည်း800ပေါ်အမေရိကန်ကအခွန်တိုးချပြီးတဲ့နောက်တရုတ်နိုင်ငံအနေနဲ့မလွဲမရှောင်သာလိုအပ်တဲ့တုံ့ပြန်မှုကိုလွှတ်ဆောင်ရပြီးအလားတူတံပြန်အခွန်တွေချမှတ်ရတာဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြနေမှာပြောပါတယ်။အမေရိကန်ရဲ့စိုက်ပျိုးရေးမော်တော်ယာဉ်နဲ့ယူတဲ့ကုန်ပစ္စည်းအမျိုးပေါင်း945မျိုးတန်ဖိုးအပြင်အလားတူဒေါ်လာ34ဘီလီယံမှုကုန်ပစ္စည်းတွေပေါ်လက်တုံ့ပြန်တဲ့အနေနဲ့အခွန်ချမှတ်တဲ့ကြောင်းတရုတ်နိုင်ငံပိုင်ဆင်ဝါသတင်းဌာနကဖော်ပြပါတယ်။အမေရိကန်ကအခွန်ချမှတ်တဲ့ပေါ်တရုတ်ဘက်ကတုံ့ပြန်လို့ဆောင်တာဟာလုံးဝကြိုးကြောင်းခိုင်လုံတယ်လို့တရုတ်နိုင်ငံကြေးဌာနပြောခွင့်ရလူကန်းကပြောပါတယ်။အမေရိကန်ရဲ့လုပ်ရဟာကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးခင်းကျင်းကိုကမော့ကမဖြစ်စေမယ်။ကမ္ဘာလုံးဆိုင်ရာဈေးကွက်မှာပြင်းထန်တဲ့လုပ်ကမှုတွေဖြစ်စေမယ်။ကမ္ဘာစီးပွားရေးနလန်ထူမှုကိုအဟန့်တားဖြစ်စေမယ်လို့တရုတ်ပြောခွင့်ရလူကန်းကပြောတဲ့အကြောင်းတရုတ် CCTV ရုပ်သံသတင်းဌာနကထုတ်လွှင့်ပါတယ်။